အမေရိကန်တို့ဟာကမ္ဘာခေါင်းဆောင်35ရောက်ရဲ့တယ်လီဖုန်းပြောဆိုမှုတွေကိုထောက်လှမ်းခဲ့တယ်ဆိုတာကိုအမေရိကန်အစိုးရပင်တဂွန်နဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကအရာရှိတွေကအတည်ပြုခဲ့ပါတယ်လို့ The Guardian သတင်းစာကြီးကဖော်ပြလိုက်ပါတယ်အမေရိကန်ဆိုရဟာသူ့ရဲ့မဟာမိတ်နိုင်ငံတွေကိုထောက်လှမ်းခဲ့တယ်ဆိုတဲ့ဆွဲဆိုချက်နဲ့အမေရိကန်ကိုပြစ်တင်ရှုတ်ချနေတဲ့ဂျာမနီရဲ့နောက်မှာဥရောပခေါင်းဆောင်တွေစီးစီးလုံးလုံးရှိနေတဲ့အခြေအနေတိုက်တိုက်ဆိုင်ဆိုင်အခုလိုသတင်းဖော်ပြချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဂျာတာပရင်းနေတုံကတော့အင်ပီရိုပြောခွင့်ရဂျေခါနီကအမေရိကန်အမျိုးသားထောက်လှမ်းရေးအေဂျင်စီ NSA ဟာဂျာမနီဝန်ကြီးချုပ်အင်ဂလာမာကယ်ရဲ့ဆက်သွယ်ပြောဆိုမှုတွေအပေါ်မှာထောက်လှမ်းခဲ့တယ်ဆိုတဲ့အပေါ်မှတ်ချက်ပေးဖို့ညှင်းဆိုခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်မစ်မာကယ်ကတော့ဗုဒ္ဓဟူးနေ့တုန်းကအမေရိကန်သမ္မတဘရက်အိုဘားမားကိုတယ်လီဖုန်းခေါ်ဆိုပြီးမိတ်ဆွေတွေအပေါ်မှာလျှို့ဝှက်ထောက်လှမ်းမှုဟာလုံးဝလက်ခံနိုင်စရာမရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုခဲ့တယ်လို့ပြောပါတယ်။မဟာမိတ်တွေနဲ့မိတ်ဆွေနိုင်ငံတွေကြားမှာယုံကြည်မှုလိုအပ်ပါတယ်။ဒီလိုယုံကြည်မှုမျိုးကိုအခုတော့အသစ်ပြန်လဲတိဆောက်ရပါတော့မယ်လို့လဲမစ်မာကယ်ကဘရက်ဆဲမြို့မှာကျင်းပမဲ့နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂညီလာခံမတိုင်ခင်မှာပြောဆိုပါတယ်။ညီလာခံတက်ရောက်လာတဲ့ဥရောပခေါင်းဆောင်တွေဟာလည်းဂျာမနီဝန်ကြီးချုပ်ရဲ့မချေမနှက်ပြောဆိုမှုတွေနဲ့ထပ်တူပြောဆိုကြပါတယ်။ဥရောပသမဂ္ဂကော်မရှင်ရဲ့ဥက္ကဋ္ဌဂျိုဆေမန်နျူအယ်ဘရူဆိုကတော့အကျွမ်းမှန်အာဏာရှင်ဆန်ဆန်ပုံစံမျိုးလျှို့ဝှက်ထောက်လှမ်းမှုတွေကိုကန့်ကွက်တဲ့အကြောင်းပြောဆိုပါရရှင်။